အခုကျမတို့အတန်လွှင့်နေချိန်မှာ Washington DC မြို့တော်ကအမေရိကန်ဆိုင်ရာမြန်မာသံမတ်ကြီးနေအိမ်မှာမြန်မာလွတ်လပ်ရေးနေ့အခမ်းအနားကိုကျင်းပနေပါတယ်။ဒီလိုကျင်းပရတာလဲကျမတို့ဒီအမေရိကန်တီထောင်စုမှာရာသီဥတုဒီဘက်အရှိတ်ချမ်းမှာနှင်းကြပြီးတော့ဆိုးဝါးနေတဲ့အချိန်ဖြစ်တာကြောင့်ဒီ January လပိုင်းတုန်းကပေါ့နော်။ဒါကြောင့်ဒီခုရာသီဥတုကောင်းတဲ့အခုလိုအခါမှာအခုလိုအချိန်မှာအခမ်းအနားကိုရွှေ့ပြီးတော့ကျင်းပရတာဖြစ်ပါတယ်။ဒါကြောင့်ဒီနှစ်အခမ်းအနားရဲ့ထူးခြားချက်နဲ့ပတ်သက်လို့ကျမတို့ VOA ဝိုင်းတော်သားအဲ့ဒီကိုတက်ရောက်ပြီးတော့သတင်းယူနေတာကြောင့်ကိုသိန်းထိုင်ဦးကိုမေးမြန်းရမှာသူကအခုလိုစပြောပါတယ်
။ဟောထူးခြားချက်ကတော့ကျွန်တော်တင်တယ်နိုင်ငံတကာသံတမန်တွေကြားမှာမြန်မာနိုင်ငံမှာရှိတဲ့ဒီရုပ်ောက်ွဲရလာရပေါ်လာမဲ့ဆွေးရပြောင်းလဲတွေကိုအားလုံးအာရုံစိုက်နေတယ်နောက်ပြီးတော့မြန်မာနိုင်ငံမှာပြောင်းလဲတွေကစောစောမှုမှုဖြစ်ပါမလားနောက်ပြီးတော့ဒီအာဏာလွှဲပြောင်းရေးတာဝန်လွှဲပြောင်းရေးတွေမှာဘာတွေလုပ်မလဲဆိုတာကိုနိုင်ငံတကာအကဲခတ်ကြည့်နေကြမယ့်အခြေဆိုတော့ဒီအချိန်ကအခုရပ်ပိုင်းလိုသတင်းပတ်အနေနဲ့လိုမှာမြန်မာတရုတ်မှာကျင်းပတဲ့အခမ်းအနားဖြစ်တဲ့အတွက်ကြောင့်နိုင်ငံတကာအာရုံစုစိုက်မှုပို့ပြီးတော့ကြားတဲ့အခမ်းအနားတခုလို့ပြောရမှာပါခင်ဗျအ
ဲ့ဒီအခမ်းအနားမှာအမေရိကန်ဆိုင်ရာဒီမြန်မာတပ်မတ်ကြီးနဲ့လည်းကိုသိန်းထိုင်ဦးဒီပြောခွင့်ရတဲ့အတွက်အဲ့ဒီတပ်မတ်ကြီးရဲ့သဘောထားဘာတွေသိရပါလဲရှင်
အော်ကျွန်တော်အဓိကသံမတ်ကြီးကိုအင်တာဗျူးလုပ်တာကတော့အခုမြန်မာနိုင်ငံမှာဒီအစိုးရအဖွဲ့ပြောင်းလဲပြီးဖြစ်လာနေတယ်။နောက်ဒီမကြခင်မှာဆိုလို့ရှိရင်သမ္မတသူသမ္မတလောင်းတွေကြီးညာဖို့ရှိနေတယ်။ဒီအခြေအနေတွေကအခုမြန်မာတန်ရုံးရဲ့လုပ်ငန်းဆောင်တာတွေအပေါ်မှာဘယ်လောက်ဒီရိုက်ခတ်မှုရှိမလဲ။ပြောင်းလဲပြီးရှိနိုင်မလားပေါ့။ဒါနဲ့ပတ်သက်လို့သံမတ်ကြီးကတော့ဒီကြကြပြန်ပြီးတော့ဖြေနိုင်တာမရှိသေးဘူး။အခုချိန်ကြီးလည်းဘာမှညှင်းကြချက်မရှိဘူးလို့သူကပြောပါတယ်။ဒါနဲ့လည်းအပြောင်းလဲတွေကလက်တလောဖြစ်သွားမှမျိုးတော့မဟုတ်ဘူး။ဒီလိုကြောင်လဲလိမ့်မယ်လို့သူအနေနဲ့မညော်လင့်ဘူးဆိုပြီးတော့ပြောပါတယ်ခင်ဗျာ။ဒါပေမဲ့အမေရိကန်မြန်မာဆက်ဆံရေးနဲ့ပတ်သက်လို့တော့ပို့ပြီးတော့ကောင်းမွန်မယ်လို့သူကမျှော်လင့်ထားပါတယ်ခင်ဗျာ
။ဒီနှစ်အခမ်းအနားမှာတို့ဒီအမေရိကန်ဘက်ကဒီထိတ်တန်းပေါ့နော်အရာရှိတွေကိုရောဖိတ်ကြားတာမျိုးရှိပါသေးလားရှင်
။ကျွန်တော်သိသလောက်တော့အင်ဂျီရောကအရာရှိတချို့နဲ့နိုင်ငံသားကြီးဝန်ကြီးဌာနအရာရှိတချို့ဖိတ်ကြားထားပါတယ်။နိုင်ငံတကာသံတမန်တွေကိုလည်းဖိတ်ကြားထားပါတယ်။ဒါနဲ့ပတ်သက်လို့ပဲအကြသေးခင်တော့မိုင်းအင်ဂျင်တို့လည်းသတိထားလိုက်မိပါပါအမေရိကန်စီးပွားရေးအတိုင်းအဝန်းကနေပြီးတော့မြန်မာနိုင်ငံပေါ်ဖိတ်ဆို ရေးယူမှုတွေအားလုံးကိုကြိုသိမ်းပေးဖို့သမ္မတဥပမာဆိုရကိုတောင်းဆိုထားတဲ့တောင်းဆိုချက်ရှိပါတယ်ဒီတောင်းဆိုချက်ကိုကျူဆိုတဲ့ကြောင့်လည်းဒီတန်ရုံးကနေပြီးတော့ကျူဆိုတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားတာရှိပါတယ်ရေးယူဖိတ်ဆို မှုတွေနဲ့ပတ်သက်လို့ပဲကျွန်တော်တန်အမတ်ကြီးဦးကျော်မျိုးတို့ကိုမေးကြည့်ပါတယ်ဒီရေးယူဖိတ်ဆို မှုတွေကတော့မကြခင်မှာအားလုံးကြိုသိမ်းသွားမယ်လို့သူအနေနဲ့မျှော်လင့်တဲ့အကြောင်းနိုင်ငံဆိုရတွေကြားမှာဒီရေးယူဖိတ်ဆို မှုတွေကြောင်းကုန်ဒီနည်းပြုတ်နာမဲ့သူတွေအတွက်သဝေသဝါဖြစ်နေရတဲ့အခြေအနေတွေပတ်တော့သွားမယ်လို့ပြောလင်းနေကြအောင်သူကပြောပါတယ်ခင်ဗျာ
ကျေးဇူးပါကိုသိန်းထိုင်ဦးရေ